မေလာလည်းကအချက်ရောက်ခဲ့တဲ့မောခမုန်တိုင်းတန်ခံရတဲ့ဒုက္ခသည်တွေတဲကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိတဲ့ရွန်ဂျာဒုက္ခသည်တွေအတွက်အရေးပေါ်ကယ်ဆယ်ကူညီရန်ပုံငွေဒေါ်လာ3သန်းချထားပေးလိုက်တယ်လို့ကုလသမဂ္ဂတင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရစ်ကကျော်သပရီနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
Martin Griffiths, the emergency relief coordinator, has allocated $3 million from the central
emergency. ဒီပေါ်ကယ်ဆယ်ဖွဲ့တာဝန်ခံ Martin Griffiths ကအပူပိုင်းမုန်တိုင်းမောခတန်တဲ့လူတွေကိုအကူအညီပေးဖို့အတွက်ဘိုးအရေးပေါ်တုံ့ပြန်ရေးရန်ပုံငွေတွေကဒေါ်လာ3သန်းချထားပေးလိုက်ပါတယ်။ဒီမုန်တိုင်းဟာဘင်္ဂလားဒေ့ရှ်ကရွန်ဂျာဒုက္ခသည်4000ကျော်မှီခိုးနေတဲ့စခန်းတွေကိုရောဒေသခံတွေရဲ့အဆောက်အဦတွေကိုပါထိခိုက်ပျက်စီးစေတာကြောင့်ဒါရင်ကိုရှင်းလင်းပြင်ဆင်ဖို့ရန်ပုံငွေချထားပေးတာလို့ပြောပါတယ်။ဒါအပြင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေအနေနဲ့ရန်ပုံငွေမလောက်ငါဖြစ်နေတယ်လို့ပြောပါတယ်။WFP ကပဆန်းရည်ကဖွဲ့မှာဆိုရန်ပုံငွေမလုံလောက်တဲ့အတွက်တလောက်ကိုဒုက္ခတဲ့တယောက်တည်း10ဒေါ်လာနှုန်းနဲ့စားတောက်စီထောက်ပံ့နေရကနေအခုဆို10ဒေါ်လာနှုန်းကိုရှော့ချခဲ့ရတာဖြစ်ပြီးဒါဟာတယောက်ကိုထမင်းတစ်နက်အတွက်60တောင်မပြည့်တဲ့အနေအထားဖြစ်နေတယ်လို့လည်းပြောပါတယ်။ဒါဟာ March လတုန်းကတယောက်ကိုတလ12ဒေါ်လာနှုန်းကနေ3လတွင်မှာဒုတိယအချီရှော့ချတာလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရွန်ဂျာဒုက္ခတဲ့တသန်းလောက်တဲ့အစားအသောက်ပေါင်းအခြေခံလိုအပ်ချက်တွေအတွက်ဒေါ်လာငွေတန်း50အရေးပေါ်ချထားပြီလို့ WFP ကတောင်းခံထားပါတယ်။